Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOE မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ17ရက်နေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတင်ကြီးထိုက်ပါ
ကျမအေးသနာကြပါရှင်အေးပက်ထိပ်သည်ဆွေးနွေးပွဲတက်ရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကအမေရိကန်ပြည်အောင်စုဟာအာရှဒေသနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ရှိပါတယ်ဆိုပြီးတော့ပြောကြားသွားခဲ့ပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার အရေးကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဥရောပနဲ့အီရန်ခေါင်းဆောင်တွေအိုမန်နိုင်ငံမှာစည်းဝေးနေကြပါတယ်ရှင်ဒီလိုမျိုးဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဒီညနေကြားရဖို့ရှိပါတယ်မတ်တင်ကြီးရေ
ကောင်းပါပြီရှင်ဒီကနေ့နိုဝင်ဘာလ10ရက်နေ့ညနေခင်းနားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းဆောင်မတွေထဲမှာတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ဦးအောင်တောင်းကိုအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့လိုက်တဲ့အပေါ်လွှတ်တော်အမတ်တွေရဲ့သဘောထားကိုအရင်ဆုံးတင်ပြပေးပါပါ
ကျွန်တော်တို့တင်ကူပြောတဲ့ကာလမှာညနေခင်းနဲ့အပြင်ကြောင်းလာလို့ဖြစ်နေတယ်ဒီမိုကရေစီလေးရခြင်းနဲ့နော်နောက်ပြည်ကြောင်းလေးလုံးဝနေလို့နေတာကိုလည်းအားလုံးကို
ဒါတော့ NLD ပါတီရဲ့လွှတ်တော်အမတ်ဒေါက်တာဇော်မြင့်မောင်ပါရှင်ဒီနောက်မှာတော့ပင်လယ်ပြင်မှာမျောပါနေတဲ့ရာနဲ့ချီတဲ့ရေလုတ်သားတွေကိုကဲတင်နိုင်ခဲ့တဲ့အခြေအနေနဲ့တောင်တရုတ်ပင်လယ်ပြင်အရေးပြန်ချရေးဝန်ကြီးနဲ့ VOA တည်ထောင်တွေ့ဆုံမေးမြန်းခန်းတို့ကိုဒီညနေခင်မှာနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင
်။အမေရိကန်ပြည်ထောင်စုဟာအာရှဒေသနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ရှိပါတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားက APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာစီးပွားရေးခေါင်းဆောင်တွေကိုပြောသွားပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကနေပြီးတော့တနိုင်ငံနဲ့တနိုင်ငံသက်တမ်းတူအလဲပတ်ပြည်ဝင်ခွင့်တွေပို့ပြီးတော့များပေးမှာဖြစ်ပြီးတော့စီးပွားရေးလုပ်ငန်းဆိုင်ရာပြည်ဝင်ခွင့်သက်တမ်းကိုလည်းတစ်နှစ်ကနေပြီးတော့10နှစ်အထိတိုးပေးမှာဖြစ်တဲ့ပြည်ဝင်ခွင့်ဆိုင်ရာမူဝါဒသစ်ကိုသမ္မတအိုဘားမားကြေညာသွားပါတယ်။ဒီဗီဇာ10နှစ်ပေးတယ်ဆိုတာဟာအမေရိကန်ဥပဒေမှာသက်တမ်းအရှိဆုံးပေးတဲ့ဗီဇာဖြစ်ပြီးတော့ကျောင်းသားနဲ့ပညာရှင်ဖလှယ်ရေးဗီဇာတွေကိုတော့တစ်နှစ်ကနေ5နှစ်အထိသက်တမ်းတိုးပေးလိုက်ပါတယ်။ဒီသဘောတူညီမှုကနိုဝင်ဘာလ12ရက်နေ့ကစပြီးတော့အကျုံးဝင်မှာဖြစ်ပါတယ်ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်12နိုင်ငံကြားပူးပေါင်းဆောင်ရွက်မှုအတွက်အမေရိကန်ရဲ့အစီအစဉ်ကိုလည်းအမေရိကန်သမ္မတကအထည့်ပြောသွားခဲ့ပါတယ်ဒီအစီအစဉ်မှာတရုတ်ကိုခြံထားပြီးတော့အာရှဒေသလွတ်လပ်စွာကုံတွယ်ရေးနယ်မြေဖြစ်ပေါ်ဖို့တရုတ်ရဲ့ကြိုးပမ်းမှုနဲ့တွားပြီးတော့အပြိုင်ဆိုင်ဖြစ်နေတာမလို့ဒီအစီအစဉ်ကအငင်းပွားပွဲဖြစ်နေတာပါအမေရိကန်သမ္မတဘရက်အိုဘားမားဟာတရုတ်နိုင်ငံပီကင်းမြို့တော်ကိုတနင်္လာနေ့မနေ့မှပဲရောက်ရှိသွားတာဖြစ်ပါတယ်။သူကတရုတ်သမ္မတရှီဂျင်ပင်အပါအဝင်အာရှပစိဖိတ်ဒေသခေါင်းဆောင်တွေနဲ့ညစာစားသုံးမှာဖြစ်ပြီးတော့မီရှူမီပန်ပြစ်ဖောက်တာကိုလည်းရှုစားမှာဖြစ်ပါတယ်။သမ္မတအိုဘားမားဟာဗုဒ္ဓဦးနဲ့ကြရင်တော့တရုတ်နိုင်ငံကနေထွက်ခွာပြီးတော့မြန်မာနိုင်ငံကိုဒုတိယအကြိမ်ဖြစ်နေသွားရောက်မှာပါ။ဩစတြေးလျနိုင်ငံမှာကျင်းပမဲ့ G20 ဆက်မှုအင်အားကြီးနိုင်ငံ20ရဲ့အစည်းအဝေးကိုမသွားခင်မှာမြန်မာနိုင်ငံမှာအရှိအာရှထိပ်သီးညီလာခံနှစ်ခုကိုသမ္မတအိုဘားမားတက်ရောက်မှာဖြစ်ပါတယ်ရှင
်။ဂျပန်နိုင်ငံအနေနဲ့ငြိမ်းချမ်းတဲ့ဖွံ့ဖြိုးရေးကိစ္စတွေကိုပဲဆက်လုပ်ပြီးအမျှော်မြင်ရှိတဲ့စည်းရေးနဲ့လုံခြုံရေးဆိုင်ရာမူဝါဒတွေချမှတ်နိုင်ဖို့တရုတ်နိုင်ငံကမျှော်လင့်ကြောင်းတရုတ်သမ္မတရှီဂျင်းပင်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုဒီကနေ့ဘေကျင်းမြို့တော်မှာတွေ့ဆုံချိန်ပြောကြားလိုက်ပါတယ်။တရုတ်နဲ့ဂျပန်နှစ်နိုင်ငံခေါင်းဆောင်တွေဟာသူတို့အသီးသီးတိုင်းပြည်တော်ဝန်တွေစယူခဲ့ခြင်းကစလို့ပထမအဆုံးအကြိမ်ပြအခုလိုတွေ့ဆုံတာဖြစ်ပြီး APEC အာရှပစိဖိတ်ထိပ်သီးညီလာခံပြင်ပမှာခေါင်းဆောင်တို့အလို့သဘောတည်ထောင်တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။တရုတ်သမ္မတနဲ့တွေ့ဆုံမှုဟာဂျပန်နဲ့တရုတ်ဆက်ဆံရေးပုံမှန်ကောင်းမွန်လာစေဖို့အတွက်ပထမခြေလှမ်းဖြစ်တယ်လို့မစ္စတာအာဘေကပြောပါတယ်။ကမ္ဘာဒုတိယနဲ့တတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့ဂျပန်နိုင်ငံကြားဆက်ဆံရေးအချင်းအတော်ကြောင် EDA ဆက်ဖြစ်ခဲ့တာကိုနှွေးနှွေးထွေးထွေးပြန်ဖြစ်လာအောင်တိဆောက်ရေးအခုလိုဆွေးနွေးမှုတွေလုပ်သွားဖို့နှစ်နိုင်ငံသဘောတူညီချက်ယူပြီး၃ရက်အကြာမှာခေါင်းဆောင်တို့အခုလိုတွေ့ဆုံကြတာလည်းဖြစ်ပါတယ်နှစ်နိုင်ငံနိုင်ငံရေးတန်တမာရေးနဲ့လုံခြုံရေးဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေတဖြည်းဖြည်းပြန်လည်စတင်သွားဖို့နဲ့နိုင်ငံရေးအရအပြန်လှန်ယုံကြည်မှုတိဆောက်သွားနိုင်အောင်ကြိုးပမ်းကြဖို့နှစ်ဖက်သဘောတူညီခဲ့ကြောင်းတောက်ကြနေကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
တရုတ်နိုင်ငံနဲ့တောင်ကိုရီးယားနိုင်ငံကြားနှစ်နှစ်ခွဲကြာအကောင့်ထယ်ဖော်ရမဲ့လွတ်လပ်စွာကုံသွယ်ရေးသဘောတူညီမှုတစ်ခုအောင်မြင်မြင်နဲ့ရရှိခဲ့တယ်လို့သူတို့နိုင်ငံကပြောသွားပါတယ်။တရုတ်နိုင်ငံပီကင်းမြို့တော်မှာကျင်းပနေတဲ့ APEC စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲရဲ့ဘေးရွက်အစည်းအဝေးမှာတရုတ်သမ္မတရှီဂျင်းပင်နဲ့တောင်ကိုရီးယားသမ္မတပတ်ကေဟီရိုသဘောတူညီမှုရခဲ့တယ်လို့ဒီကနေ့တင်းနယ်လာနေမှာပဲကြေညာသွားတာပါ။ ဒီသဘောတူညီချက်အရတောင်ကိုရီးယားနိုင်ငံကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်း60နှစ်ရာခိုင်နှုန်းနဲ့တောင်ကိုရီးယားကတင်ပို့တဲ့ကုန်ပစ္စည်း61ရာခိုင်နှုန်းတွေပေါ်မှာအခွန်စည်းကြမ်းမှုကိုနှစ်ပေါင်း20အတွက်ဖယ်ရှားပေးမှာဖြစ်ပါတယ်တချို့အသေးစိတ်အချက်လက်တွေကိုတော့ဆက်ပြီးတော့ဆွေးနွေးဖို့ရှိနေသေးပေမဲ့ဒီနှစ်မကုန်ခင်တော့သဘောတူညီမှုကိုလက်မှတ်ရေးထိုးနိုင်ပါလိမ့်မယ်လို့ကြေညာချက်မှာပြောထားပါတယ်အခုကတည်းကလည်းတရုတ်နိုင်ငံဟာတောင်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပါတယ်ရှင
်အိန္ဒိယနိုင်ငံစီးပွားရေးတိုးတက်မှုကိုပို့ပြီးအာရုံစိုက်လို့ဆောင်ဖို့အတွက်အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီကသူ့အစိုးရအဖွဲ့ကိုတိုးချဲ့လိုက်ပါတယ်ဝန်ကြီးချုပ်သစ်22ဦးဟာနယူးဒေလီကသမရနန်းတော်မှာတနင်္ဂနွေနေ့တုန်းကယာရူးတာဝန်ယူတဲ့ကျန်းသစ္စာကျင်းစုပွဲပြုလုပ်ခဲ့တာပါဒေသဆိုင်ရာခေါင်းဆောင်တူဦးဖြစ်တဲ့မိုနိုကာပါရီကာကတော့ကာကွယ်ရေးဝန်ကြီးသစ်ဖြစ်လာပါတယ်ကာကွယ်ရေးနဲ့ဗန်နာရေးဌာနတွေကိုတာဝန်ယူခဲ့တဲ့အရွန်ဂျိုင်လီကတော့ဗန်နာရေးဝန်ကြီးသစ်အဖြစ်နဲ့စီးပွားရေးပြန်လည်ဦးမော်ဖို့ကိစ္စကိုအာရုံစိုက်သွားမယ်လို့ဆိုပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့ပြီးမေလာအတွင်းကဆက်လို့ဝန်ကြီးချုပ်တာဝန်ယူခဲ့တဲ့မစ္စတာမိုရီဟာအစိုးရအဖွဲ့မှာဝန်ကြီးအဆင့်26ဦးနဲ့အတူအစိုးရကောင်စီအဖွဲ့ဝင်66ဦးကိုဦးစီးဦးဆောင်ပြုနေတာပါအခုလိုဝန်ကြီးအဖွဲ့တိုးချဲ့တာကိုစီးပွားရေးခေါင်းဆောင်တွေကကြိုးစားလိုက်ပြီးဒါဟာပြုရင်ပြောင်းလဲရေးကိုအရှိန်မြှင့်ဖို့အစိုးရရဲ့ရည်မှန်းချက်ကိုပြသရာရောက်တယ်လို့ဆိုပါတယ်မစ္စတာမိုရီဟာရွေးကောက်ပွဲအတွင်းအစိုးရကိုချုပ်နိုင်သမျှချုပ်ပြီးအုပ်ချုပ်မှုစနစ်ကိုချဲ့နိုင်သမျှချဲ့မယ်ဆိုတဲ့ကြွေးကြော်သံနဲ့အနံ့ရလာသူဖြစ်ပါတယ်။တန်ရှင်းတဲ့အစိုးရအဖွဲ့ဖြစ်ဖို့ဆိုပြီးသူဝန်ကြီးချုပ်တာဝန်ကိုစယူခဲ့ပေမဲ့လို့အခုလိုဝန်ကြီးအဖွဲ့ဝင်များပြားလွန်းတယ်လို့သုံးသက်သူတွေကရှိပါတယ်။လာမယ့်လမှာလွှတ်တော်အစည်းအဝေးမကျင်းပခင်အခုလိုဝန်ကြီးအဖွဲ့ကိုတိုးချဲ့မှုတွေလုပ်ခဲ့တာပါ။
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကားနေပြောနိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။အီရန်နိုင်ငံမှာပြည်ပြည်ဆောင်ဆောင်ရှိတဲ့နျူကလ িয়ার သဘောတူညီမှုတစ်ခုရရှိရမယ်။သတ်မှတ်ကာလနီးလာချိန်မှာပဲ American နိုင်ငံသားရေးဝန်ကြီး John Kerry အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်နဲ့ဥရောပသမ္မတနိုင်ငံသားရေးမူဝါဒအကြီးအကဲ Catherine Ashton တို့အိုမန်နိုင်ငံမှာဒုတိယနေ့အဖြစ်နဲ့ဆွေးနွေးနေကြပါတယ်။ဆွေးနွေးပွဲမှာပါဝင်သူတချို့ဒီကနေ့ပြန်ဖို့ငကိုကအစီအစဉ်ထားပေမဲ့လည်းနောက်တော့အချိန်ထပ်တိုးပြီးတော့ဆွေးနွေးနေကြတာပါဒီလောက်ကုန်လို့အချိန်သတ်မှတ်ထားပေမဲ့လည်းနျူကလ িয়ার ဆိုင်ရာသဘောတူညီမှုတစ်ခုရရှိရဖို့အနေအထားကဝင်းနေသေးပဲလို့အမေရိကန်သမ္မတဘရက်အိုဘားမားကတနင်္ဂနွေနေ့ကပဲရုပ်မြင်သံကြားတွေ့ဆုံမေးမြန်းခန်းမှာပြောသွားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တန်တရာကြီးနေတဲ့ Republican Party နောက်နေ့လွှတ်တော်ကိုမထိန်ချုပ်ခင်မှာအီရန်ရဲ့နျူကလ িয়ার အရေးသဘောတူညီမှုရရှိအောင်လို့ American ပြည်အောင်စုအနေနဲ့လှုံ့ဆော်နိုင်ဖို့အိုမန်နိုင်ငံအစည်းအဝေးကအခွင့်အရေးအခြေဆုံးအနေထားဖြစ်ပါတယ်။ဒါပေမဲ့လည်းအီရန်ရဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုရဖို့ဆွေးနွေးပွဲတွေမှာတစ်ဖက်နဲ့တစ်ဖက်ကွာဟားချက်တိတ်ပြီးတော့ကြီးမားနေတယ်လို့ပြည်ခင်းမျိုးတော်ကမထွက်ခွာခင်စနေနေ့ကပဲနိုင်ငံသားရေးဝန်ကြီး Mr. Kerry ပြောသွားပါတယ်။IS Islamic စစ်သွေးကြွတွေကိုနှိမ်နှင်းရေပူးပေါင်းဆောင်ရွက်နိုင်တဲ့အနေအထားအပါအဝင်တခြားကိစ္စရပ်တွေနဲ့ဒီနျူကလ িয়ার အရေးညှိနှိုင်းမှုကမဆိုင်ပါဘူးလို့သူကအလေးပေးပြောသွားပါတယ်။အီရန်နိုင်ငံသားရဲ့ဝန်ကြီးဇာရစ်ကလည်းတင်းငွေတွေနဲ့အစည်းအဝေးမတိုင်ခင်မှာပဲပြောသွားတာကအနောက်နိုင်ငံတွေကပြုလုပ်ထားတဲ့အရေးယူပိတ်ဆို့မှုတွေကအခြေအနေကိုအထောက်အကူမဖြစ်စေဘူးလို့ဆိုပါတယ်။သူတို့ကြားရှိနေတဲ့သဘောထားကွဲလွဲနေသေးတာကတော့အီရန်အနေနဲ့ယူရေနီယံသတ္တုဘလောက်ပမာဏတန့်စင်နိုင်မလဲဆိုတာနဲ့အရေးယူပိတ်ဆို့မှုတွေကိုဘလို့ဖယ်ရှားပေးတယ်လဲဆိုတာပဲဖြစ်တယ်လို့မစ္စတာဇာရစ်ကပြောသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့အမေရိကန်ပြည်အောင်စုနဲ့ P5 အပေါင်း1အဖွဲ့ဝင်နိုင်ငံတွေကနျူကလ িয়ার ဆိုင်ရာသဘောတူညီမှုအတွက်မူပေါင်းချထားပေးပြီးသားဖြစ်တယ်လို့တလောကပဲပြောသွားခဲ့တာပါရှင်။
လူအမြောင်များတက်ခဲ့တဲ့အီဂျစ်နိုင်ငံကစစ်သွေးကြွအုပ်စုဟာ IS စစ်သွေးကြွခေါင်းဆောင်စီမှာတစ်ဆာခံယူလိုက်ကြပါတယ်။အီဂျစ်စစ်သွေးကြွခေါင်းဆောင် Ansar B8L Madiha သူ့အနေနဲ့ IS ခေါင်းဆောင် Abu Bar El Gaddadi ထံမှာတစ်ဆာခံယူလိုက်ပြီးတနင်္လာနေ့မှာကြေညာလိုက်တာဖြစ်ပါတယ်။ IS ခေါင်းဆောင် Abu Bar El Baghdadi ကိုသူ့အဆို Caliph Islamic ခေါင်းဆောင်တူအဖြစ်ရည်ညွှန်းပြောဆိုပြီးသူ့အနေနဲ့သူ့ကိုထောက်ခံကြောင်းအခြားမူဆလင်တွေထောက်ခံကြဖို့တိုက်တွန်းကြောင်း Twitter စာမျက်နှာမှာအီဂျစ်စစ်သွေးကြွအဖွဲ့ကကြေညာခဲ့တာဖြစ်ပါတယ်။ IS ခေါင်းဆောင်ဘက်ဒါဒီဟာဒေချောင်းတိုက်ခိုက်မှုတစ်ခုမှာဒဏ်ရာရခဲ့တယ်လို့အီရတ်ကအကြီးတန်းတာဝန်ရှိသူတွေကတင်းနေနေကထုတ်ပြန်ထားပါတယ်။ဒါပေမဲ့လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကတော့သူတို့ဒီသတင်းအချက်အလက်မျိုးမရသေးဘူးလို့ဆိုပါတယ်။မြောက်ပိုင်းမိုဆူးမြို့နီးတောက်ကြနေတုန်းကအမေရိကန်လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းဘက်ဒါဒီဒဏ်ရာရခဲ့တာဟာသိကြတယ်လို့အီရတ်ကာကွယ်ရေးဝန်ကြီးခါလစ်ဦးဘီဒီကသူ့ Facebook စာမျက်နှာမှာရေးထားပါတယ်။ဒီသတင်းကိုအီရတ်ပြည်တွင်းဝန်ကြီးဌာနက AP သတင်းဌာနကိုအတည်ပြုပြောကြားခဲ့ပါတယ
်။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကစာသင်ကျောင်းတစ်ခုမှာတနင်္လာနေ့ကဘုံးပေါက်ကွဲလို့လူငယ်တွေအများကြီးသေဆုံးသွားရပါတယ်။နိုင်ငံမြောက်ပိုင်းယိုဘီပြည်နယ်ပိုဒစ်စကန်မြို့ကကျောင်းမှာကျောင်းမတက်ခင်မနေ့ကစုဝေးမှုတွေကျောင်းသားတွေစုနေကြတော့မှပေါက်ကွဲတာပါ။လူ35ယောက်နဲ့48ယောက်ကြားသေဆုံးသွားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အများပြားလဲဒဏ်ရာရသွားကြပြီးတော့တချို့ကဒဏ်ရာပြင်းပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူကမှသူတို့လုပ်တာပါလို့ထုတ်ဖော်ပြောလာတာမရှိသေးပါဘူး။ပိုဒစ်စကန်မြို့မှာပဲဘိုကိုဟာရမ်စစ်သွေးကြွတွေကဘာသာရေးအခမ်းအနားတစ်ခုကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့လို့လူ2000ကျော်သေဆုံးခဲ့ရတဲ့ဖြစ်ရပြီးတပတ်အတိမှာပဲအခုလိုမျိုးဘုံခွဲမှုထပ်ဖြစ်တာပါရှင
်။အာဖဂန်စနစ်စတန်အရှိဘက်ခြမ်းကိုပြစ်မှတ်ထားပြီးဒီကနေ့လုခဲ့တဲ့ဘုံခွဲတိုက်ခိုက်မှုကြောင့်ရဲအရာရှိတွေသေဆုံးခဲ့ရပါတယ်။ရဲဝတ်စုံဝတ်ထားတဲ့အသေးခံဘုံခွဲသမားဟာပြည်နယ်ရုံးချုပ်တစ်ခုရှိကားတန်းကိုအသေးခံဘုံးခွဲခဲ့တာဖြစ်ပြီးပြည်နယ်ရဲမှူးကြီးတဦးတည်ဆုံသွားတယ်လို့လောကပြည်နယ်အာဏာပိုင်တွေကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်အ ਨੇ ဆုံးရဲအရာရှိ9ဦးတည်ဆုံခဲ့ရပါတယ်နောက်ထပ်4ဦးလည်းဒဏ်ရာရရှိသွားပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ထိတ်တန့်ရောက်တဲ့နေ့ကိုမိုက်အေးတန်တာကျော်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်ခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းကိုအမေရိကန်ပြည်တော်စုကအမည်မဲစည်းရုံးမှာထည့်သွင်းသတ်မှတ်ခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်တဲ့အဆိုကိုဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာတင်သွင်းထားမှာတော့လွှတ်တော်ကိုယ်စားလှယ်တွေအားလုံးကတညီတညွတ်ထဲသဘောတူအတည်ပြုခဲ့ကြပါတယ်ဒီအကြောင်းကိုကုညံဝင်းအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်အာဏာရပြည်ခိုင်ပြိုးပါတီရဲ့ထိတ်တန်းခေါင်းဆောင်တူဦးဖြစ်တဲ့မန္တလေးတိုင်းတောင်သာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းကိုအမေရိကန်ပြည်ထောင်စုကအမည်မဲစည်းရင်းနဲ့ထည့်သွင်းပြီးပြစ်မှတ်ထားပြစ်ဒဏ်ခတ်ပိတ်ဆို့လိုက်တဲ့လူရက်ပေါ်ကန့်ကွက်ကြောင်းအဆိုတရက်ကိုမင်္ဂလာတော်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ဝင်းကဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာတင်သွင်းခဲ့တာပါဒီအဆိုကိုလွှတ်တော်ကိုယ်စားလှယ်အားလုံးကကန့်ကွက်သူမရှိသဘောတူအတည်ပြုလိုက်ကြပါတယ်အမေရိကန်အစိုးရရဲ့လူရက်ကိုဘာကြောင့်ကန့်ကွက်ရသလဲဆိုတာကိုတော့ပြည်ခိုင်ပြိုးပါတီအေယာဝတီတိုင်းကြံကင်းလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ကြီးက VOA ကိုရှင်းပြပါတယ်
လွှတ်တော်ကိုယ်စားလှယ်တယောက်ကိုအမေရိကန်ဆိုရတာပိတ်ပင်တာရှိတယ်ပြည်နာရှိတဲ့ခါကျတော့လွှတ်တော်ရဲ့ဂုဏ်သိက္ခာရှိတယ်နောက်တစ်ခုကကိုယ်စားလှယ်ဂုဏ်သိက္ခာရှိတယ်ကိုတို့ကဥအောင်တော့ဘုရုံနိုင်ငံပြည်သူလူရဲ့ကိုယ်စားလှယ်ဖြစ်နေတယ်လွှတ်တော်ရဲ့တာဝန်ပေးထားတဲ့ရေးရကွန်ပြီးဥက္ကဋ္ဌတယောက်ဖြစ်တဲ့အတွက်ကြောင့်လွှတ်တော်ဘက်ကတော့ရှင်းရှင်းပြောရရင်ကိုယ်လည်းတက်စိတ်ကိုလက်ထိန်လာတာပဲကိုယ့်ဘက်ကတော့လွှတ်တော်ဂုဏ်သိက္ခာထိခိုက်တယ်လွှတ်တော်ကိုယ်စားလှယ်သိက္ခာထိခိုက်တယ်လို့ခံယူတယ်ဒါကြောင့်မလို့ကိုတို့ဘက်ကဆိုတင်နေတဲ့အဲ့ဒါကိုလွှတ်တော်ထဲမှာတင်ပြတယ်တင်ပြတဲ့ခါလွှတ်တော်တစ်ခုလုံးကကန့်ကွက်ချက်မရှိယူရန်နဲ့မတ်စ်ဗုတ်နဲ့ဆုံးဖြတ်တယ်ဒါပဲလို့
ဦးအောင်တောင်းနဲ့ပတ်သက်ပြီးပြည်ခိုင်ပြူပါတီဘက်ကတင်သွင်းတဲ့ဒီအဆိုကို NLD ပါတီဘက်ကလည်းကန့်ကွက်မှုမရှိဘဲသဘောတူညီခဲ့တာပါ။ဘာကြောင့်မကန့်ကွက်ရတာလဲဆိုတာကို NLD ပါတီမန္တလေးတိုင်းအမရဗူရာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကအခုလိုဆိုပါတယ်
။2012ခုနှစ်ဂျာပြရွေးကောက်ပွဲပြီးကြတဲ့ကကျွန်တော်လွှတ်တော်တွေဝင်တဲ့အချိန်မှာကျွန်တော်တို့ဒီဘာပြောလဲဆိုတော့တရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးကျွန်တော်တို့လုပ်နေနော်။ဒါပေမဲ့တော့ဂျာပြပုံစံအခြေခံကိုပြင်မယ်နိ။မကတော့လည်းမကျွန်တော်ရဲ့နောက်ကကခုပါပါလို့မြို့သားပြန်လည်ရင်ကြားစီဒီမူပေါ်မှာလက်ပြီးမယ်ဆိုပြီးတော့လုပ်တာကျွန်တော်လွတ်တော်ရဲ့မှာနော်တိုင်းပြည်ကောင်းမဲ့အနေထားနော်ဒီလိုပဲဖြစ်နေတယ်ဒီလိုတင်တယ်ကျွန်တော်တို့အဲတိုင်းပြည်အတွက်ကြိုးစီမယ်ဆိုရင်ကျွန်တော်တို့လည်းညာစီမူကြီးရဲ့အကောင့်ထောက်ခံကြတာပါအခုဒီအရကိုလည်းကျွန်တော်တို့တင်ကူပြောတဲ့ကာလမှာငင်းတန်းနဲ့အပြင်ကြောင်းလာတဲ့ဖြစ်စဉ်နဲ့ဒီမိုကရေစီလည်းရတင်နေနော်နောက်ဒီပြည်ကောင်းလေးလုံကနေလုပ်နေတာကိုလည်းအားလုံးကိုဒီချုံးမှုကြည့်တယ်အဲ့ဒါကြောင့်မို့ကျွန်တော်တို့တွေကဒီမြို့သားတန်လေးရင်သားစီရေမှုပေါ်မှာရပ်တည်ပြီးတော့ကျွန်တော်ထောက်ခံပေးတာပါ
။2010ရွေးကောက်ပွဲပြီးချိန်ကစလို့အမေရိကန်သမ္မတဥဘာမားရဲ့မြန်မာပြည်ဆိုင်ရာမူဝါဒတွေပျော့ပြောင်းလာပြီးအမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးတွေတိုးတက်လာခဲ့ပါတယ်။ဥအောင်တောင်းကိစ္စနဲ့ပတ်သက်ပြီးအမေရိကန်ရဲ့ပြုမူချက်ကိုအခုလိုကန့်ကွက်လိုက်တာဟာနှစ်နိုင်ငံအစိုးရကြားဆက်ဆံရေးတွေထိခိုက်လာမှာကိုစိုးရိမ်နေသူတွေလည်းရှိပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ပြည်ခိုင်မျိုးပါတီလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ကြီးကအခုလိုတုံ့ပြန်ပါတယ
်ကိုတို့ထဲမှာအဲ့ဒါပါတယ်လေရရှိအချိန်ကြီးကောင်းနေတဲ့အမေရိကန်မြန်မာဆက်ဆံရေးကိုထိခိုက်နေစေနိုင်တယ်ဒီလိုရကထိခိုက်မှာဆိုလို့ကိုဒီကိစ္စကိုတော့တန်းကွက်တာအမေရိကန်ဆိုရကမြန်မာနဲ့ဆက်ဆံရေးကောင်းနေတာမလုပ်တင်မလို့ကိုယူရှိတာပေါ့ကျွန်내ဟိုဘာခေါ်လဲဟိုလုပ်ငန်းရှင်နဲ့မဆိုင်ဥအောင်တန်းက
ဖြစ်တော်ကိုယ်စားလှယ်ပြီ
း
ဖြစ်တော်ကိုယ်စားလှယ်ကိုထည့်ရင်ဖြစ်တော်ပြည်နဲ့တူတူပဲပေါ့ဒါပါပဲ
ပြည်ကမျိုးပါတီခေါင်းဆောင်တူဖြစ်တဲ့ဦးအောင်တောင်းကိုအမေရိကန်ကပြင်မှတ်ထားစီးပွားရေးပိတ်ဆို့တဲ့စင်းတဲ့အော်တိုဘာလ31ရက်နေ့မှာထည့်သွင်းဖော်ပြခဲ့ပါတယ်ခင်ဗျာ
ရှင်များရှင်မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဟာရှေ့လည်းမရောက်နောက်လည်းမဆုတ်ပဲတက်နေတယ်ဆိုပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒီသဘောထားအပေါ်မှာသောတာရှင်တွေဘယ်လိုယူဆကြပါသလဲအခြေအနေတွေဘာကြောင့်တက်နေတယ်လို့ထင်ကြပါသလဲအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1-232-382-999လေးနဲ့ first number 1-232-382-999တို့ကိုဆက်သွယ်နိုင်ပါတယ်။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်း MP3 အသံဖိုင်နဲ့ဖြစ်စေ၊စာနဲ့ဖြစ်စေ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
နေ့ပြန်အင်္ဂါနေ့ည9:00ဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးချမှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးချဖို့ကိုကျမတို့ရဲ့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပေါ်ခဲ့တဲ့မုန်တိုင်းငယ်ကြောင့်ပင်လယ်မှာမျောပါနေတဲ့ရေလုတ်သား400ကျော်ကိုတမရော်ရေကကဲတင်ခဲ့ပြီးလူမှုဝန်ထမ်းနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနကနေ့ရက်ပြန်နှိုင်ဖို့စီစဉ်ဆောင်ရွက်ဖြစ်နေပါရစေ။ရေလုတ်သားတွေအခုလိုပင်လယ်နဲ့မျောပါတာကတော့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့မုံတိုင်းသတိပေးချက်ထုတ်ပြန်ချက်တွေကိုမလိုက်နာတာကြောင့်လို့သုံးသပ်တာတွေလည်းရှိနေပါတယ်။သတင်းပြည်ဆောင်ကတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြမှာဖြစ်ပါတယ်ရှင်
။ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်ခဲ့တဲ့မုံတိုင်းငယ်အရှင်ကြောင့်လေပြင်းတိုက်ခိုက်ပြီးမြမပင်လယ်ပြင်မှာငါးဖမ်းနေတဲ့ကြားဖောင်ရေလုတ်သားတွေဒီလ9ရက်နေ့ညကမျောပါခဲ့ကြတာဖြစ်ပါတယ်။ပင်လယ်မှာမျောပါနေတဲ့ရေလုတ်သားတွေကိုတမရော်ရေကဒီလ9ရက်နေ့မှာစတင်ပြီးကယ်ဆယ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။လောလောဆယ်ဆောင်ရွက်နေတဲ့ကယ်ဆယ်ရေးလုပ်ငန်းအခြေအနေကိုရန်ကုန်တိုင်းဒေသကြီးလူမှုဝန်ထမ်းနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဦးကြည်သားကအခုလိုပြောပါတယ
်။ကျွန်တော်3ရက်ရှိပါပြီပေါ့နော်။ပထမ6ရက်နေ့6ရက်နေ့မနက်မှာက252ယောက်ပါ။ဒုတိယကကျတော့9ရက်နေ့ပေါ့9ရက်နေ့မနက်မှာကျတော့155ယောက်ပါ။ကျွန်တော်စမ်းလာရအောင်ဒီနေ့တော့ဒီနေ့မနက်ပိုင်းတော့မဝင်နိုင်ဘူးညနေပိုင်း 9:00 လောက်မှတင်မောအဲ့စစ်တင်မောဝင်မယ်လို့သိရတာပေါ့နော်အဲ့တော့အဲ့ဒါကတော့ကျွန်တော်ခုဖုန်းတင်ရတာက26ယောက်လို့သိရတယ်ကထပ်ပြီးတော့တိုးရင်လည်းတိုးနိုင်တာပေါ့နော်သူတို့တင်မောပေါ်တော့26ယောက်နေပြီဆိုတော့သိရတယ
်အခုအချိန်ထိတည်ဆုံးသူစီးရင်မရရှိကြောင်းလည်းပြောပါတယ်ရေလုတ်သားအများစုဟာ AR တိုင်းဒေသကြီးပင်လယ်ပြင်ကမျောပါခဲ့တာဖြစ်ပါတယ်ကယ်ဆယ်ရေးလုပ်ငန်းအနေနဲ့တမရော်ရေကရှာဖွေရေးလုပ်ငန်းကိုအဓိကဆောင်ရွက်ပြီးနေရပြန်ပို့ဖို့နဲ့အခြားလိုအပ်တာတွေကိုလူမှုဝန်ထမ်းနဲ့ပြန်လည်နေရချတာရေးဝန်ကြီးဌာနကဆောင်ရွက်ပေးခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့နဲ့ကျန်းမာရေးဦးစီးဌာနတို့ကလည်းပူးပေါင်းဆောင်ရွက်ခဲ့ပါတယ်ကယ်ဆယ်ရေးလုပ်ငန်းကိုတော့ပင်လယ်ပြင်မှာရေမျောဒုက္ခသည်တွေကင်းရှင်းတဲ့အချိန်အထိဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဦးကြည်သားကပြောပါတယ်
ကျွန်တော်တို့ဌာနအနေနဲ့ဒီဟိုတက်မလို့ကြီးကကဲတင်လာပြီးတဲ့ဟာကိုကျွန်တော်တို့ကလိုအပ်တဲ့နေရာပြောင်းတဲ့ကိစ္စကိုဝိုင်းထောက်ပံ့တာဆိုတော့လေသူတို့ရှိရာကြာတော့ဒီနေ့ထိတော့သူတို့ဆက်ပြီးတော့မှအမိန်ထုတ်ထားတော့မယ်တဲ့ဆက်ချခိုင်းထားသေးတယ်ပေါ့နော်အဲ့လိုမျိုးတော့ကြားရပါတယ်သိရပါတယ်ဟုတ်ကဲ့ဘယ်လောက်ပဲဖြစ်ဖြစ်သူတို့ဆက်ရှိနေမယ်ဆိုကျွန်တော်တို့ဆက်ဆောင်ပြီးတော့ဆက်လုပ်ပြီးနေရမှာပါဟုတ
်လောလောဆယ်ကယ်ဆယ်ရေးလုပ်ငန်းကိုတက်မလို့ကြီးကစီရည်ရင်ငါးစင်းနဲ့ဆောင်ရွက်နေပါတယ်ပင်လယ်ပြင်မှာမျောပါတဲ့ရေလုတ်သားအများစုဟာဖြာပုံပသိမ်ဘူကလေးစတဲ့မြို့တွေကဖြစ်ပါတယ်အခုလိုရေလုတ်သားတွေပင်လယ်ပြင်မှာမျောပါရတာဟာမိုးလေဝသသတိပေးချက်ကိုမလိုက်နာတာကြောင့်ဖြစ်တယ်လို့ဖြာပုံမျိုးကန်တယောက်ကသုံးသပ်ပါတယ
်ဆိုင်ရှင်တွေလောဘကြီးလို့ပါဗျာကျွန်တော်လည်းသိတာလေလေပြင်ရတာသိနေတယ်အဲတိတိကျကျသူကလောဘကြီးပြီးတော့ဖောင်ပြန်မသိဘူးလေဖောင်တွေလူတွေပြန်မသိဘူးလေရဲမဲ့ထားတာပေါ့ဖောင်နေနဲ့ဟာပါရှင်တွေလောဘကြီးလို့ဖြစ်တာ
2012ခုနှစ်မလအတွင်းကလည်းစိုက်စင်းလေပြင်းတိုက်ခိုက်ခဲ့တာကြောင့်ပင်လယ်ပြင်မှာငါးဖမ်းနေတဲ့ဆက်လီတွေနဲ့ကြားဖောင်တွေပျက်စီးပြီးထောင်ထဲချီတဲ့ရေလုတ်သားတွေပင်လယ်ထဲမျောပါခဲ့ပါတယ်။အဲ့ဒီအချိန်ကငါးဖမ်းဆက်လီ18စီးကြားဖောင်800ကျော်ပျက်စီးပြီးရေလုတ်သား4000လောက်ကိုပြန်လည်ကယ်တင်ခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့သလို မြန်မာနိုင်ငံငါးလုံငန်းအဖွဲ့ချုပ်ကတော့ရေလုံသားထောင်ထဲချီပြီးပျောက်ဆုံးနေကြောင်းသတင်းထုတ်ပြန်ခဲ့ပါတယ
်။ကိုမိုးစော်ရဲ့သတင်းပေးပို့ချက်ပါရှင်။အခုကတော့ပြန်ကြားရေးဝန်ကြီးနဲ့တွေ့ဆုံမေးမြန်းခန်းကိုတင်ပြပေးပါမယ်။အာဆီယံအလဲကျဥက္ကဋ္ဌမြန်မာနိုင်ငံအနေနဲ့တောင်တရုတ်ပင်လယ်အရေးလှုပ်ထုပ်လုံနီကုတ်တော့ကွန်တက် PP ပြင်းပြင်းပေါ်ပေါက်ရေးနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းမဲ့ရေးအတွေ့ကျန်အသင်းဝင်နိုင်ငံတွေနဲ့အတူဆောင်ရွက်သွားဖို့အခုကျင်းပမဲ့25ချိန်မြောက်အာဆီယံထိပ်သီးစည်းဝေးပွဲမှာဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတဦးသိန်းစင်ရဲ့ပြောခွင့်ရပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောဆိုလိုက်ပါတယ်ဒေါခင်စိုးဝင်းကတည်ထောင်တွေ့ဆုံမေးမြန်းထားပါတယ်ရှင်
ဟိုမကြခင်မှာကျင်းပတော့မယ်ဒီအာဆီယံထိပ်သီးညီလာခံပေါ့နော်ဒီအာဆီယံထိပ်သီးညီလာခံကျင်းပတဲ့နေရာမှာအာဆီယံအလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံအနေနဲ့ဒီပွဲရာဆိုလို့ရှိရင်အကြီးအကျယ်နောက်ဆုံးနှွှဲရမယ်ပွဲပေါ့နော်အဲ့တော့ဒီပွဲကနေပြီးလို့ရှိရင်ထွက်လာမယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ပေါ့နော်အများကစိတ်ဝင်စားနေကြတာကတော့ဒီတောင်တရုတ်ပင်လယ်ရေးပေါ့တောင်တရုတ်ပင်လယ်ရေးဆိုတဲ့နေရာမှာလည်းဒီတရုတ်နိုင်ငံကမြန်မာနိုင်ငံပေါ်မှာဩဇာညောင်းတယ်လို့နိုင်ငံတကာကမြင်တာရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မြန်မာအနေနဲ့ပေါ့လေဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဘာတွေများပြင်ဆင်ထားတာကြားမိပါလဲရှင်
ကျွန်တော်တို့ဒီတောင်တူပင်လယ်နဲ့ပတ်သက်လို့တော့ဗျာကျွန်တော်တို့ဒီအာဆီယံဥက္ကဋ္ဌရာထူးစယူမယ်ဆိုနေကိုကမာကြီးခုနကပြောသလိုပဲနိုင်ငံတော်များများကတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကြောင့်မြန်မာနိုင်ငံနေနဲ့မှန်ကန်တဲ့လမ်းကြောင်းပေါ်မှာဥဆောင်နိုင်မှာမလားဆိုတဲ့တန်တရားကြီးကျွန်တော်ရှိခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့ကျွန်တော်တို့အာဆီယံထိပ်သီးစည်းဝေးရေနိုင်ငံခြားရေးဝန်ကြီးများစည်းဝေးရေနှစ်ချိန်ရေပေါ့နော်အဲ့ဒါကိုမှကြည့်လိုက်မယ်ဆိုရင်တောင်တူပင်လယ်နဲ့ပတ်သက်လို့ကျွန်တော်တို့ဒီအာဆီယံရဲ့ဘုံသဘောတော်မှာရပ်တည်ပြီးတော့မှကျွန်တော်မှန်ကန်တဲ့ဖြည့်ရှင်းမှုတွေလုပ်နိုင်အောင်တွေးပါတယ်။မာကြီးတရိယာမဆိုရင်နှစ်ဆမ်းပိုင်းတုန်းကကျွန်တော်တို့တော်တော်လေးတင်းမာမှုမြင်နေတာတွေရှိပါတယ်။ရေနံတွင်းနှုတ်စင်နဲ့ပတ်သက်ပြီးတော့သို့တော်ကျွန်တော်တို့ရဲ့ဂျားဝင်ညှိနှိုင်းမှုဆိုတာကမာကြီးတို့တည်တဲ့ထုတ်ပြန်ကြေညာချက်အရာရောဒါအစည်းအဝေးခမ်းမတွေအတွင်းမှာညှိနှိုင်းဖြည့်ရှင်းပေးမှုများအရာရောတောင်တူပင်လယ်မှာဘာပြီးတော့ကျွန်တော်တို့တင်းမာမှုအချိန်ကြောကြတော့တော့တွေးရမှာပါ။အဲ့တော့ဒီအစည်းအဝေးမှာတော့ကျွန်တော်ဘာကိုမျှော်မှန်းထားလဲဆိုတော့ Code of Conduct တစ်ခုအမြန်ဆုံးပေါ်ပေါက်နိုင်ရင်အတွက်ဘယ်လိုစတော့အစည်းအဝေးလုပ်ကြမလဲဆိုတော့ခိုင်ခိုင်မာမာသဘောတူချက်တစ်ခုရနိုင်ဖို့တော့ကျွန်တော်တို့အားလုံးဝိုင်းပြီးတော့စူးစမ်းဖို့ညှော်လင့်ထားပါတယ
်။ဟုတ်ကဲ့ပါနောက်တစ်ခုကဒီမြောက်ကိုရီးယားအရေးပေါ့နော်မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ဒီအရှေ့အာရှထိပ်သီးညီလာခံဆိုတော့လည်းကျင်းပမှာဆိုတော့မြောက်ကိုရီးယားနိုင်ငံကလည်းဒါအရှေ့အာရှပိုင်းမှာပါလာတာပေါ့လေ။အဲ့တော့ဒီမြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့ရောဒီသူတို့ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုမလိုက်နာဘဲနဲ့ဒီဒုံးနဲ့နဲ့ဆန်းသက်တာတွေရှိနေပါတယ်။အဲ့ဒီအရေးနဲ့ပတ်သက်လို့ရောဘယ်လိုများစဉ်းစားထားပါလဲ။
ကျွန်တော်ပြီးခဲ့တဲ့နိုင်ငံခြားရေးဝန်ကြီးများစီဝေးရဲ့ကျွန်တော်ဥက္ကဋ္ဌထုတ်ပြန်ခြင်းအကြောင်းမှလည်းဒီကိစ္စကိုကျွန်တော်ညွှန်ထားပါတယ်။အဓိကတော့ကျွန်တော်တို့ရဲ့ယက်တီချက်ကတော့အာဆီယံယက်တီချက်ပေါ့လေ။နံပါတ်1ကတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းမဲ့နေဆုံးဖြစ်ရမယ်။နှစ်ကတော့တက်ဆိုင်တဲ့သူတွေအားလုံးကကျွန်တော်တို့ဒီတင်းမာမှုဖြစ်စေမဲ့ပြုမှုတွေကိုရှောင်ရှားမယ်။နောက်တစ်ခုကတော့ကျွန်တော်တို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာဆောင်ရွက်ဖို့ပေါ့။ဆိုတော့ကျွန်တော်ညွှန်ဆိုပြီးတော့ပြောကြခဲ့တဲ့ရှိပါတယ်။အဲဒီတစ်ခေါက်မှလည်းဒီအခြေခံအချက်၃ချက်ပေါ်ပါပဲကျွန်တော်တို့ဆိုတော့ပြလိုက်မယ်လို့ကျွန်တော်တို့ညှော်လင့်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဒီစီဝေးအပွဲကြီးပြီးတဲ့အခါမှာဒီအာဆီယံလက်ချဥက္ကဋ္ဌမလေးရှားနိုင်ငံလက်ထက်ကိုလွှဲပြောင်းပေးရမှာပါ။အဲ့တော့မလေးရှားနိုင်ငံလက်ထက်ကိုချောချောမွေ့မွေ့ဒီလိုလွှဲပြောင်းပေးနိုင်အောင်လို့မြန်မာနိုင်ငံရဲ့ကြိုးပမ်းချက်တွေပေါ့လေ။နောက်ဆုံးပြန်ကြည့်မယ်ဆိုရင်ဝန်ကြီးအနေနဲ့ဘယ်လိုများမှတ်ချက်ပေးကြမှာလဲရှင်။
ကျွန်တော်တို့တာဝန်ယူမယ်ဆိုတဲ့အချိန်မှာအတန်တရားတွေအများကြီးရှိပါ။တစ်ကတော့ခုနပြောသလိုပေါ့ဒီဒေတာတွေအရေးနဲ့ပတ်သက်ရင်ကျွန်တော်တို့ဒီမှန်ကန်တဲ့ဥဆောင်မှုပေးနိုင်မလား။နှစ်ကတော့ကျွန်တော်တို့အစည်းအဝေးကျင်းပတဲ့အခါမှာပိုင်းနှစ်ပိုင်းရှိတော့တစ်ကတော့အုပ်ချုပ်ထောက်ပံ့မှုဆိုင်ရာကိစ္စတွေနှစ်ကတော့ဘာသာရေးဆိုင်ရာကိစ္စတွေမှာမြန်မာနိုင်ငံနေနဲ့လုံနိုင်စွမ်းရှိပါမလားလို့ပြောပဲဒီကျွန်တော်ဥက္ကဋ္ဌတစ်လျှောက်လုံးမှာမာကြီးတို့ပြန်ကြည့်မယ်ဆိုရင်ဒီတာဝန်ရင်းအားလုံးကိုကျွန်တော်တို့အအောင်မြင်ထမ်းဆောင်နိုင်ခဲ့တယ်တနည်းအားဖြင့်ကျွန်တော်တို့ဒီဟလာကျွန်တော်လုံနိုင်စွမ်းရှိတယ်ဆိုတော့ပြခဲ့တယ်ဒါအောင်လို့ဒီစီဝေးတစ်ခုလုံးမှာပြောမှမဆိုရင်ကျွန်တော်တို့ဒီဥက္ကဋ္ဌရာထူးတာဝန်ထမ်းဆောင်နိုင်ခဲ့တယ်ဒီလိုအောင်မြင်အောင်ထမ်းဆောင်နိုင်ခြင်းဟာလားအစိုးရတစ်ခုလည်းမဟုတ်ကျွန်တော်ပြည်သူတွေရော CSO တွေရောနောက်တစ်ခါခုနလိုဥပဒေပြုရေးရမှာပေါ့နော်အာဆီယံနဲ့ပါလီမန်ချင်းချိတ်ဆက်တဲ့နေရာတွေမှာလှုပ်ဆောင်ခဲ့တဲ့တို့တော်ရဲ့ခံကဏ္ဍရောတော့နိုင်ငံရေးပါတီတွေဒါတွေအားလုံးရဲ့အောင်မြင်မှုလို့ပြောလို့ရပါတယ်။တနည်းအားဖြင့်ဒီအစီအဝေးပြီးရင်တော့ကျွန်တော်တို့ဒီအဲ့နိုင်ငံတကာမျက်နှာစာမှာမြန်မာနိုင်ငံရဲ့နိုင်ငံရေးခုံတိုက်ခါပို့ပြီးတော့မြင့်လာမယ်။ဒေတာတွင်းကိစ္စတွေမှာနိုင်ငံတကာအရေးကိစ္စတွေမှာပါမြန်မာနိုင်ငံအနေနဲ့ပို့ပြီးတော့တက်ကြစွာပါဝင်ဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်။
ဟုတ်ကဲ့ပါအခုကျင်းပမယ်ဒီကိုးချိန်မြောက်အရှေ့အာရှထိပ်သီးညီလာခံကြီးကိုအမေရိကန်သမ္မတဘရက်အိုဘားမားလည်းတက်ရောက်ဖို့လာပါတော့မယ်အဲ့တော့အရင်တစ်ခေါက်သူ2012ခုနှစ်လာတော့ကသမ္မတကြီးဦးသိန်းစိန်နဲ့ပြောသွားတာတွေရှိပါတယ်ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးပို့ပြီးတော့ခီးရောက်အောင်ဟိုဘာတွေဘာတွေလုပ်တင်နေအကြံပေးတဲ့သဘောပါအဲ့ဒီအကြံပေးတဲ့အချက်ဆက်တစ်ချက်ထဲမှာဒီမြန်မာနိုင်ငံဘက်ကနေလုတ်ကင်ပေးတာတွေပေါ့ဥပမာဆိုလို့ရှိရင် IAEA လို့ခေါ်တဲ့နိုင်ငံတကာညှိနှိုင်းစွမ်းအင်ဂျင်စီနဲ့ပူးပေါင်းဆောင်ရွက်ခဲ့တာတွေနောက်အကျဉ်းသားတွေလှုပ်ပေးခဲ့တာတွေဟိုရှေ့ဟိုတော်တော်လေးကိုလုတ်ခဲ့ပြီးတာတွေရှိပါပြီဒါပေမဲ့တချို့အချက်တွေကြံနေပါသေးတယ်ဥပမာဆိုလို့ရှိရင်ကုလသမဂ္ဂ လူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးခွဲရန်ကုန်မြို့မှာဖွင့်ဖို့ကိစ္စဟိုအခုတည်းကမပြေလည်သေးဘူးလို့ကြားရပါတယ်။အဲ့ဒီကိစ္စလည်းရှိပါသေးတယ်။အဲ့ဒါရင်းနဲ့ပတ်သက်လို့ဟိုဒီသမရာဦးသိန်းစိန်အနေနဲ့ပေါ့နော်ဟိုသမရာဘရက်အိုဘားမားနဲ့တွေ့တဲ့အခါမှာဘယ်လိုများဟိုပြောကြဆိုကြဖို့ရှိပါလဲရှင
်။သမရာယူအိုဘားမားနဲ့စတူတဲ့ချိန်တုန်းကကျွန်တော်တို့ကသူ့ဘက်ကအဆိုပြုချက်တွေကိုကျွန်တော်တို့သဘောတူခဲ့ခြင်းသည်ကျွန်တော်တို့ဘာလို့ပြလဲဆိုတော့သမရာယူဦးသိန်းစိန်ခေါင်းဆောင်နဲ့မြန်မာအစိုးရအနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအားလုံးကိုနိုင်ငံတကာစံနှုန်းများနဲ့အညီဆောင်ရွက်ဖို့အတွက်နိုင်ငံရေးတန်တိထန်ချမှတ်မှုရှိတယ်ဆိုတော့ကျွန်တော်ပြခဲ့တာ။အဲ့လိုရှိခဲ့တဲ့အတိုင်းနဲ့ကျွန်တော်တကယ်ရန်ကောင်ထေဖို့ခဲ့တယ်။တိုးတော့အဲ့ဆက်တစ်ချက်မှအမိုက်ကြည့်မယ်ဆိုတချို့ဟာတွေကအစိုးရတစ်ခုတည်းလုပ်လို့ရတာရှိတယ်။တချို့ဟာတွေကြတော့ကျွန်တော်တို့အခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ရတယ်ရှိတယ်။ဒီကုလသမဂ္ဂဒီလူခွင့်ရေးမဟာမင်းကြီးရုံးဖွင့်တဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်နဲ့သူနဲ့ဆွေးနွေးခဲ့ပါတယ်။သူတို့ဘက်ကဒီသဘောတူစာချုပ်အတွက် proposal တင်ထားရှိတယ်။ကျွန်တော်ဘက်က counter proposal ပြန်တင်ထားတာရှိတယ်။တိုးတော့အဲ့လိုရှိနေမှကျွန်တော်ဒီလုပ်ငန်းကိုရပ်ထားတာမဟုတ်ဘူး။သူတို့ရုံမဖွင့်ရသေးမယ်လက်ရှိကျွန်တော်ထင်တယ်တစ်နှစ်လောက်ရှိပါပြီသူတို့စီကကိုယ်စလဲ3ယောက်ကမြန်မာနိုင်ငံမှာရက်ရှည်လာများနေထိုင်ပြီးတော့မှအထူးသဖြင့်ရခိုင်ပြည်နယ်မှာရှိတဲ့လူခွင့်ကျင်းတွေကိုလေ့လာနိုင်ရှိတယ်ဆိုတော့တနေ့အဖြစ်တော့တရားမဝင်ဖွင့်မယ် unofficially လုပ်ငန်းတွေစတင်ဆောင်ရွက်နေပြီလို့ပြောလို့ရတယ်ဒါမှမဟုတ်ဒီအခြေအနေတွေကိုကျွန်တော်တို့သမ္မတကြီးအိုဘားမားကိုရှင်းပြအောင်ပ
ါဒါကတော့ပြန်ချရေးဝန်ကြီးဦးရဲထွတ်ကို VOA editor ဒေါက်ခင်စိုးဝင်းတည်ထက်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်နိုဝင်ဘာလ10ရက်နေ့တနင်္လာနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့တွေ့ဆုံမိ мян ခန်တွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ရေဒီယိုအစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7ဂျူရုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။ဒါအပြင် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင် VOA ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေအဆုံးမသတ်သေးခင်ခုကတော့ချက်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမအေးတန်နာကျော်ကကြည်ညာပေးပါမယ်ရှင်
American ပြည်အောင်စုဟာအာရှဒေသနဲ့ပြည်ဝပူးပေါင်းဆောင်ရွက်ဖို့ရှိပါတယ်လို့ American သမ္မတဘရက်အိုဘားမားက APEC Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာစီးပွားရေးခေါင်းဆောင်တွေကိုပြောကြားသွားပါတယ်။ American နဲ့တရုတ်နိုင်ငံနှစ်နိုင်ငံအပြန်အလှန် Visa တက်တန်းတွေတိုးမြင့်တဲ့ကိစ္စရပ်တွေမှာသူတို့နှစ်နိုင်ငံသဘောတူညီမှုတွေရရှိခဲ့ပါတယ်။တရုတ်နိုင်ငံဟာဂျပန်နိုင်ငံအနေနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုဆက်ပြီးတော့လုံးစကင်ပြီးတော့စီးရင်းနဲ့လုံခြုံရေးဆိုင်ရာမူဝါဒတွေကိုအမျှော်မြင်ရှိရှိနဲ့ချမှတ်နိုင်ဖို့မျှော်လင့်ပါတယ်လို့တရုတ်သမ္မတကနေပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ပီကင်းမြို့တော်မှာတွေ့ဆုံပြီးတဲ့အခါမှာပြောသွားခဲ့ပါတယ်တရုတ်နဲ့ဂျပန်ခေါင်းဆောင်တွေဟာသူတို့နိုင်ငံတာဝန်တွေစယူကြတဲ့အခါအခုလိုမျိုးတွေ့ဆုံတာပထမဦးဆုံးအကြိမ်ဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံနဲ့တော့နှစ်နှစ်ခွဲကြာအကောင့်ထည့်ဖို့ရမယ်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုတစ်ခုအောင်မြင်မြင်နဲ့ရရှိခဲ့တယ်လို့သူတို့နှစ်နိုင်ငံကပြောသွားခဲ့ပါတယ်။တရုတ်နိုင်ငံပီကင်းမြို့တော်မှာကျင်းပနေတဲ့ APEC စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲရဲ့ဘေးရွယ်ဆွေးနွေးပွဲမှာတရုတ်သမ္မတရှီကျင်းပင်နဲ့တောင်ကိုရီးယားသမ္မတတို့သဘောတူညီမှုရရှိခဲ့တယ်လို့ဒီကနေ့တနင်္လာနေ့မှာကြေညာသွားတာဖြစ်ပါတယ်။ဒီသဘောတူညီချက်အရတောင်ကိုရီးယားနိုင်ငံကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်း90ရာခိုင်နှုန်းကျော်နဲ့တောင်ကိုရီးယားကတင်ပို့တဲ့ကုန်ပစ္စည်း97ရာခိုင်နှုန်းတွေအပေါ်မှာအခွန်စည်းကြမ်းမှုကို20%အတွက်ဖယ်ရှားပေးမှာဖြစ်ပါတယ်။လူအများများတက်ခဲ့တဲ့အီဂျစ်နိုင်ငံကစစ်သွေးကြွအုပ်စုဟာ IS စစ်သွေးကြွခေါင်းဆောင်စီမှာတစ်ဆာခံယူလိုက်ကြပါတယ်။အီဂျစ်စစ်သွေးကြွခေါင်းဆောင် Ansar Bait El Madis ဟာသူ့အနေနဲ့ IS ခေါင်းဆောင် Abu Bakr El Baghdadi စီမှာတစ်ဆာခံလိုက်ပြီလို့တင်းလာနေကပဲကြေညာသွားပါတယ်။
သတင်းချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Brian Magulie ဖြစ်ပါတယ်ရှင် View American အတန်းညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင် View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.